ဒေါက်ဆန်းစုကြည်နဲ့အကိုဖြစ်သူဦးအောင်ဆန်းဦးတို့ကြားအင်ကိစ္စအမှုကိုတနင်္လာနေ့မှာတရားရုံးချုပ်မှာအပြီးသက်ကြားနာခဲ့ပါတယ်။ရန်ကုန်မြို့ကမိသားစုအိမ်ကိုခွဲဝေရေးဦးအောင်ဆန်းဦးရဲ့အထူးအယူခံကြားနာဖို့နေပြည်တော်တရားရုံးချုပ်ကပြီးခဲ့တဲ့နှစ်အောက်တိုဘာလကလက်ခံတာဖြစ်ကြောင်းဦးအောင်ဆန်းဦးရဲ့ရှေ့နေရဲ့ပြောဆိုချက်ကို AP သတင်းကဖော်ပြပါတယ်။တရားရုံးချုပ်ရဲ့အထူးခွန်ရုံးက3လအတွင်းဆုံးဖြတ်ချက်ချမှတ်နိုင်ပြီးဒီဆုံးဖြတ်ချက်ကအပြီးသက်ဖြစ်မဲ့အကြောင်းရှေ့နေဦးအေးလွင်ကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလဆရာနာသိမ့်ပြီးနောက်ပိုင်းဖန်ခံထားတဲ့အသက်89နှစ်အရွယ်ဒေါအောင်ဆန်းစုကြည်အပေါ်မှာစစ်တပ်ကအမှုပေါင်းများစွာနဲ့လဲဆွဲဆိုထားတာဖြစ်ပါတယ်။တရားစီရင်ရေးစနစ်အပေါ်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုရှိတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကဝေဖန်ပါတယ်။မိသားစုပိုင်းရန်ကုန်မြို့ကမြေ2ဧကပေါ်ကကိုလိုနီခေတ်ပုံစံနှစ်ထပ်တိုက်အိမ်ကိုအမွေဆန်ရရှိဖို့ဦးအောင်ဆန်းဦးက2000ပြည့်နှစ်မှာစလို့တရားစွဲတာဖြစ်ပါတယ်။ဦးအောင်ဆန်းဦးရဲ့ရှင်နေဦးအေးလွင်ကတော့အမွေဆန်အရာဟာဒေါ်လာ390လောက်တန်ဖိုးရှိတယ်လို့ပြောဆိုပြီးဒီအပေါ်မှာတော့တီးကြအတီးပြုတ်လို့တော့မရပါဘူး။အိမ်ကိုအမွေခွဲရေးမှာအငင်းပွားတာကအဓိကလို့ရှင်းနေဦးအေးလွင်ကပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကိုမှတ်ချက်ပေးရေးဆက်သွယ်လို့မရခဲ့ဘူးလို့လည်း AP ကဖော်ပြပါတယ်ရှင်